2014 ခုနှစ်ကထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာပြစ်တင်ကဘာလှည့်ခီးသွားနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့တေတံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအခုဆိုရင်သူတို့ဟာနောက်ဆုံးအမိန့်ကိုစောင့်နေချိန်မှာသူတို့လွတ်မြောက်ရေးနောက်ဆုံးဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကျမတို့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းထောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ပြစ်တင်လူငယ်နှစ်ဦးသက်ပြက်ခံခဲ့ရတဲ့လေကျွန်းလူတပ်မုံနဲ့ပတ်သက်လို့တေတံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးဟာတေတံပေးခံရပြီးဘန်ခွန်အချင်းထောင်ထဲမှာပဲလက်ရှိမှာထိမ့်သိမ်းခံရတာပါသူတို့ဟာဗဟိုတရားရုံးချုပ်ကိုအယူခံတင်ထားပြီးတဲ့နောက်ဆုံးအမိန့်ကိုစောင့်နေရပါတယ်ဒီအခြေအနေတွေအောက်မှာတေတံကြခံနေရတဲ့မြန်မာလူငယ်တွေလွတ်မြောက်ဖို့ရည်နှစ်နိုင်ငံအစိုးရချင်းဒီလပိုင်းနေမှာဘာတွေများဆက်သွယ်လှုပ်ဆောင်နေသလဲဆိုတာကိုတော့မြန်မာတန်ယုံကိုစားပြုဥပဒေအကြံပေးဥအောင်မျိုးတန့်ကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ
်။အဓိကတော့ဟိုဘယ်လိုပြောမလဲ။အန်ဂျယ်တို့ကဖိုင်အမည်ဆုံးတရားရုံးရဲ့ဖိုင်နယ်အော်ဒါကိုစောင့်နေတာပါ။နောက်ဆုံးအခုစောင့်နေတာပါ။စာမထုတ်ဘူးထိုင်းနိုင်ငံဥပဒေရအဆောက်ရက်တည်းအမှုမှန်ဖြစ်မယ်လို့ပဲမျှော်လင့်နေဆိုပြီးတော့သူကလောဆယ်မှာလုတ်ကျင်တာဥပမာဆိုတော့ဒီမိန်းဟာတည်တံကနေလွတ်သွားပြီဆိုရင်တော့ဒါတာဝန်တစ်ခုပြီးသွားပြီ။တကယ်လို့တည်တံကနေပြီးတော့ဆက်ရှိမယ်ဆိုရင်လည်းထိုင်းနိုင်ငံပြည်နဲ့တမားခံစားတင်မှုဆိုပြီးတော့တာမတီဥမျိုးမြေတန်းကိုယ်တိုင်းအင်္ဂါနေ့အတူတူထိုင်းစီနီမားကောင်တီကိုတွားပြီးတော့ဆွေးနွေးဆီစဉ်ပြီးတက်လေ
မြန်မာနိုင်ငံသားရေးဝန်ကြီးဌာနနဲ့မြန်မာတန်ယုံကတန်အမတ်တွေကိုလည်းဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာတန်ယုံကတော့ဥပဒေအကြံပေးရှေ့နေဥအောင်မျိုးတန်ကိုပဲဆက်သွယ်မေးမြန်းဖို့အတွက်တာဝန်လွှဲပေးထားတယ်ဆိုပြီးတန်ယုံကတာဝန်ရှိသူတွေကဆိုပါတယ်ဒီအမှုဟာမြန်မာလူငယ်တွေတကယ်ပဲလူတတ်မှုကိုကျူးလွန်ခဲ့ပြီသလားမကျွလွန်ခဲ့ပဲတရားခံဖြစ်ခဲ့ရသလားဆိုတာကိုမေးခွန်းထုတ်ခံနေရတဲ့အမှုကြီးဖြစ်ပါတယ်။ဒီအတွက်ထိုင်းနိုင်ငံကရှေ့နေများကောင်စီနဲ့အတူထိုင်းနိုင်ငံကမှုကင်းဆိုင်ရာကိစ္စတွေမှာ DNA စစ်ဆေးပေးနေတဲ့ဆရာဝန်မကြီးဒေါက်တာပွန်ထက်ကိုယ်တိုင်အမှုမှာလိုက်ပါဆောင်ရွက်ပေးခဲ့ပြီး DNA တွေကိုပြန်စစ်ဆေးပေးခဲ့တာပါ။ဒီလိုစစ်ဆေးပေးတဲ့အခါမှာလည်းလူသက်လက်နဲ့အဖြစ်သုံးခဲ့တယ်ဆိုပြီးတရားလိုဘက်ကတင်ပြခဲ့တဲ့ပေါက်တူးမှာမြန်မာလူငယ်နှစ်ဦးရဲ့ DNA ကိုမတွေ့ခဲ့ရတာကလည်းထူးခြားမှုတွေရှိပေမဲ့တရားလိုဘက်ကတော့ဒီအချက်ကိုရှောင်လွှဲတဲ့အဖြေတွေနဲ့ပဲဖြေကြားခဲ့တယ်ဆိုပြီးမြန်မာတန်ယုံဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်။လေးလပိုင်း2015ရာရင်းမိမှာတော့အဲ့ဒီမှာအငယ်တို့ပြန်ပြီးတော့ဟွာရပါတယ်။ပြန်လဲစစ်ဆေးရပါတယ်။ဒါကမှဒါကိုဒေါက်တာဖိုးစစ်ကိုယ်တိုင်ကနေပြီးတော့ပုံကင်းစစ်ဆေးဌာနမှာစစ်ဆေးတဲ့အခါမှာပေါ့ကြီးရဲ့အသွားမှာတော့ဒီရဲ့ဟိုဆန္ဒနဲ့ဒီဒီကဲဒီနေရှိပါတယ်လက်ကန်ယူမှာတော့လက်ကန်ယူမှာတတိယယောက်ျားနှစ်ယောက်တဲ့ဒီနေရှိပါတယ်ဒါပေမဲ့အဲ့ဒီဒီနေကိုကလေးတွေဒီနေနဲ့တခါမှာဝင်းနဲ့ကျိုးရဲ့ဒီနေကိုကူးဆိုတာကိုဖိစားတာသိကြရတယ်ဖြစ်သွားတယ်ဒီဟာဒီမတူဘူးတဲ့ခံမဟုတ်လို့ပြောချင်မဒီလိုအချက်တွေမတူပေမဲ့အခြားချက်တွေရှိပါတယ်ဆိုတော့ဒီရှောင်းရဲတော့အဖြေနဲ့ပဲတော့ဆုံးတတ်သွားခဲ့ပါတယ်
အဓိကကတော့မရင်းချင်းပြီးတက်ဖြတ်ခံခဲ့ရတဲ့ဒီတိမ်သူဟန်နာရဲ့မိမကိုထဲမှာနှစ်ဦးထက်ပိုတဲ့ DNA တွေ့ရှိတယ်လို့ဆိုပေမဲ့အဲ့ဒီ DNA ကတော့ပြန်စစ်ဆေးခွင့်မရခဲ့ဘူးလို့လည်းဆိုပါတယ
်။တကယ်တမ်းပြန်လဲပြီးတော့တောင်းဆိုတဲ့အခါမှာဒီရခွင့်ကခွင့်ပြုခဲ့တယ်။ခွင့်ပြုတဲ့အခါမှာပေါတူးကလွှဲရင်ကျန်တာကချိန်ရဖက်တဲ့ခက်လေနောက်တစ်ခါပြည်နိုင်တလုံးမရပါဘူး။တကယ်တမ်းအရေးကြီးတယ်ဆိုတော့စစ်သည်တွေရဲ့ DNA ကိုနမူနာသိမ်းကြလိုက်တာကိုဒီစစ်သည်ရဲ့ဒေလိုကကနေပြီးတော့မပြေးနိုင်ပါဘူး။ဒါဖြစ်လို့ဆိုသူတို့စစ်သည်လို့ခုံသွားပြီလို့ပြောပါတယ်
။မြန်မာအစိုးရဘက်ကတော့ဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုဆေးလွတ်တာမျိုးတွေဒီမှုနဲ့ပတ်သက်လို့တရားရုံးကိုတွားလာတဲ့ငွေကြေးကုန်ကျမှုတချို့ကိုထုတ်ပေးခဲ့ပေမဲ့မြန်မာလူငယ်နှုတ်အတွက်သက်သေလိုက်ပေးမဲ့တရားခံပြတက်တည်တွေကိုတော့ထိထိရောက်ရောက်ရှာဖွေပေးနိုင်တာမျိုးတွေမရှိခဲ့ဘူးဆိုပြီးလေကျွန်းလူတမ်းမှုစုံစမ်းစစ်ဆေးကော်မတီဝင်တဦးဖြစ်တဲ့မြန်မာရွှေပြောင်းလူသမားရေးဆောင်ရွက်သူဖြစ်တဲ့ဦးကျော်တောင်းကတော့ပြောပါတယ်မြန်မာရွှေပြောင်းလူသမားခမ်းမန်းကြီး4,000လောက်အလုပ်လုပ်ကြနေတဲ့ကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှစ်ဦးတက်ဖြတ်ခံရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်။ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံထားရတဲ့သူတို့နှစ်ယောက်ကိုတော့2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ဒဏ်ပေးခဲ့ပြီးဘန်ကွန်အချင်းထောင်ထဲမှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်။